This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝသည်ဆက်အားလိုက်ရှင်ဘီတို့ကနေကြွေပြီးဘီကင်လုံးချုံကျမကြပါစီလို့ရေဒီယိုအယူဂျီအဖွဲ့သားများကစွတ်တောင်းမြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မတ်လ15ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောင်းလို့ချက်ကိုမင်းယူမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်ပို့အိုမျိုးသားကာကွယ်တပ်ဖွဲ့ခမ်းကောင် PNDFKK က86နှစ်မြောက်ပို့အိုမျိုးသားနေ့အခမ်းအနားပြုလုပ်ကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်ပို့အိုမျိုးသားကာကွယ်တပ်ဖွဲ့ခမ်းကောင် PNDFKK ကမတ်လ13ရက်မှာကြာရောက်တဲ့86နှစ်မြောက်ပို့အိုမျိုးသားနေ့အခမ်းအနားကိုဦးစီးကျင်းပပြုလုပ်ခဲ့တယ်လို့သိရပါဗျ။အဆိုပါအခမ်းအနားကို PNDFKK တပ်ဖွဲ့ရဲ့မဟာမိတ်ခေါင်းဆောင်တွေဖိတ်ကြားထားတဲ့ဧည့်သည်တော်တွေနဲ့ PNDFKK ရဲ့စိုးမိုးနယ်မြေအတွင်းကဒေသခံပြည်သူတွေတက်ရောက်ခဲ့တယ်လို့သိရပါဗျ။ပို့အိုမျိုးသားကာကွယ်တပ်ဖွဲ့ခမ်းကောင် PNDFKK ကပို့အိုမျိုးသားဖက်ဒရယ်ကောင်စီ PNFC နိုင်ငံရေးဦးဆောင်မှုနဲ့တော်လန်တိုက်ပွဲဝင်နေတာဖြစ်ပါတယ်ခင်ဗျာဒုတိယစီးရဲသတင်းနေဖြင့်ရေဒါရှင်ရွာတစ်ကျေးရွာကိုမီးရှို့နေတဲ့စစ်သားများကိုတွားရောက်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်မတ်လ13ရက်နေ့ည 9:30 မိနစ်အချိန်တွင်ရေဒါရှင်မြို့နယ်စစ်တောင်းမြစ်အရှိတ်ကမ်းရှိရွာတစ်ကျေးရွာတွင်ဝင်ရောက်တက်ဆွဲနေထိုင်နေသည့်အင်အား60ကျော်ခန့်ရှိသောအကြမ်းဖက်စကားဆတပ်သားများသည်ရွာတစ်ကျေးရွာအတွင်ရှိရဲသားပြည်သူနေအိမ်များအားမီးရှို့ဖျက်ဆီးမှုများပြုလုပ်နေကြောင်းသတင်းရရှိသဖြင့်ပူပေါင်းအဖွဲ့မှရဲဘော်များတွားရောက်ပစ်ခတ်ရာမှစတင်ကာထိတွေ့တိုက်ပွဲများဖြစ်ပွားခဲ့ပြီးထိတွေ့တိုက်ပွဲကြာချိန်45မိနစ်ခန့်မှရှိခဲ့ကြောင်းတော်ဝင်လျက်စီးစစ်ကြောင်းမှသတင်းထုတ်ပြန်ထားပါသည်။ပူပေါင်းအဖွဲ့များမှပစ်ခတ်တိုက်ခိုက်ခြင်းကြောင့်အကြမ်းဖက်စကားဆတပ်သားများထိခိုက်ဒဏ်ရာရရှိကြောင်းသိရှိရပြီးအရေးအတွက်အတိအကျကိုဆက်လက်စုံစမ်းထောက်လှမ်းဆဲဖြစ်တယ်လို့ဖော်ပြထားပါသည်။အဆိုပါထိတွေ့တိုက်ပွဲအား RTC စစ်ကြောင်းနှင့်အတူနေပြည်တော်801တပ်ရင်းဗိုလ်မုတ်စိတ်ဦးဆောင်သောရေဒါရှိပကဖအဖွဲ့တို့ပူးပေါင်းပါဝင်တိုက်ခိုက်ခဲ့ခြင်းဖြစ်ပြီးပူးပေါင်းအဖွဲ့မှရဲဘော်များအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးမတူပီမျိုးသိန်းတိုက်ပွဲမှစခန်းဆုတ်ခွာထွက်ပြေးရင်းသေဆုံးခဲ့တဲ့ကလေးငယ်2ဦးအမျိုးသမီး2ဦးအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်အယိုးစု15စုခန့်တွေ့ရှိတဲ့သတင်းကိုတင်ပြပေးပါမယ်မတူပီမျိုးသိန်းတိုက်ပွဲမှစခန်းဆွန့်ခွာထွက်ပြေးသည့်စစ်ကောင်စီတပ်ဖွဲ့ဝင်နှင့်၎င်းတို့မိသားစုဝင်များ၏အယိုးစုများကို၈လအကြာမှရှားဖွေတွေ့ရှိခဲ့ပြီးကလေးအမျိုးသမီးအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်များ၏အယိုးစု15စုထက်မနည်းကိုတွေ့ရှိခဲ့ကြောင်းမင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းများစီမံခန့်ခွဲရေးကော်မတီမှကိုလော်ရင့်စ်ထံမှသိရပါသည်အယိုးစုတွေကျွန်တော်ကိုယ်တိုင်မျက်မြင်တွေ့ခဲ့တာက15ခုလောက်တွေ့ခဲ့ပါသည်ဒေသခံတွေပြောတာကတော့120လောက်ရှိနိုင်တယ်ပေါ့ရှာဖို့ကလည်းခတ်သွားပြီအချိန်ကလည်းကြာသွားပြီဆိုတော့တချို့ကတောမီလောင်နဲ့အထဲပါတယ်တချို့ကချောင်းထဲမှာရှိတယ်ရေထဲမှာတွေ့ရှိတယ်တချို့ကစခန်းဘေးနားကတွေ့ရှိခဲ့တာတော့ပုံစံမျိုးစုံပေါ့လို့ပြောဆိုထားပါတယ်တည်ဆုံခဲ့သည့်စစ်ကောင်စီတပ်ဖွဲ့အယိုးစုများကြီးကအင်ကြီးကျဲပွင့်ပါသောအရာရှိအမှတ်တံဆိပ်များဥပိုင်ကုမ္ပဏီမှစစ်သားများအတွက်စုဆောင်းထားသည့်အစုရှယ်ယာငွေရပြေစာများနဲ့လူအသုံးဆောင်ပစ္စည်းများကိုတွေ့ရတယ်လို့သိရပါတယ်။တောထဲမှာတောက်ရည်မရှိစားစရာတွေပြက်လက်ပြီးတလကျော်ထွက်ပြေးကြရင်းနဲ့ကြမ်းတမ်းတဲ့ရာသီဥတုအောက်မှာဝမ်းရောဂါဖြစ်ပြီးတည်ကြတာကျွန်တော်တွေ့ခဲ့တဲ့အထဲမှာကလေးလေးတွေလည်းပါတယ်။ကလေးရုပ်အလောင်းကနှစ်ခုတွေ့ခဲ့တယ်။မျိုးသမီးတည်ကြတဲ့ရုပ်အလောင်းကတစ်ခုတွေ့ခဲ့တယ်လို့ကိုလော်ရင့်စ်ကပြောဆိုပါတယ်။ အယိုးစုအလောင်းများတွေ့ရှိရသောနေရာသည်လူနေရပ်ရွာများနှင့်ဝေးကွာသောကြောင့်မိရှုတကြိုပေးရန်ဆန္ဒရှိသော်လည်းခက်ခဲနေကြောင်းအယိုးစုများကိုရှာဖွေနိုင်ရန်လူအင်အား20ကျော်30နီးပါးဖြင့်တောနှင်းရှာဖွေမှုကို2ရက်3ရက်လောက်ရမည်အနေအထားဖြစ်ကြောင်းရန်သူပဲဖြစ်ဖြစ်မိတ်ဆွေပဲဖြစ်ဖြစ်အဲ့လိုဂုံတိုက်ခါရှိရှိနဲ့သူတို့ရဲ့ရုပ်ကလက်ကိုမိတကြိုပေးတာဖြစ်ဖြစ်မြေမြုပ်ပေးတာဖြစ်ဖြစ်လုပ်ပေးခြင်းကြောင်းကိုလော်ရန့်စ်ကပြောဆိုထားပါတယ်ခင်ဗျာဆက်လက်ပြီးမြောင်နယ်ပန်းညိုရွာမှာစကားစတက်ကမီးရှို့ဖျက်ဆီး၍နေအိမ်90ကျော်ခန့်မီးလောင်ဆုံးရှုံးတဲ့သတင်းကိုတင်ပြပေးပါမယ်။မြောင်နယ်ပန်းညိုရွာမှာစကားစတက်ကမီးရှို့ဖျက်ဆီး၍နေအိမ်90ကျော်ခန့်မီးလောင်ဆုံးရှုံးခဲ့ပါတယ်။မတ်လ14ရက်မှာစကားစတက်ရဲ့လောက်ရက်ကိုကိုနွေဦးမြောင်မြောင် PDF CDSOM ကအသိပေးဆိုထားပါတယ်။မတ်လ14ရက်မနက်မှာပဲစစ်ကြောင်းဟာမြောင်နယ်ပန်းညိုရွာမှာရေစကြိုနယ်မြေတော်ရွာကိုရောက်သွားကြပါတယ်။ပန်းညိုရွာကိုတော့စစ်ပေးရှောင်များအများစုနေပြီးဂျာကာလပညာရေးအတွက်ပညာသင်ပေးနေသောစာသင်ကျောင်းအဓိကထားမီးရှို့သွားတာကိုတွေ့ရပါတယ်။စုစုပေါင်းပြည်သူနေအိမ်90ကျော်ခန့်လဲမီးလောင်ဆုံးရှုံးခဲ့ပါတယ်လို့ဆိုပါတယ်။စကားဆစစ်ကျောင်းဟာမြေတော်ရွာကိုရောက်တာနဲ့မနက်၈နာရီကစတင်မီးရှို့ဖျက်ဆီးခဲ့ကြပါတယ်ခင်ဗျာ။ဆလဘီစင်ကူးမြို့နယ်လက်ပံလကျေးရွာရှိလူစီကားရဆေးဆိုင်တန်းများအားအကြောင်းမဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့၍ပြည်သူ12ဦးအသက်ဆုံးရှုံးခဲ့ရပြီးထိခိုက်ဒဏ်ရာရရှိသူ30ဝန်းကျင်ရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်မတ်လ14ရက်နေ့နေ့လယ်3နာရီဝန်းကျင်ခန့်တွင်အကြမ်းဖက်စစ်ကောင်စီသည်စင်ကူးမြို့နယ်လက်ပံလကျေးရွာရှိလူစီကားရဆေးဆိုင်တန်းများအားအကြောင်းမဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါသည်လေချောင်းတိုက်ခိုက်မှုကြောင့်ကလေးငယ်2ဦးအပါအဝင်အပြစ်မဲ့ပြည်သူ12ဦးအသက်ဆုံးရှုံးခဲ့ရပြီးထိခိုက်ဒဏ်ရာရရှိသူ30ဝန်းကျင်ရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကအတည်ပြုထားပါတယ်။အကြမ်းဖက်စစ်ကောင်စီသည်ပြီးခဲ့သည့်2025ခုနှစ်မတ်လ4ရက်နေ့တွင်လည်းစင်ကူးမြို့နယ်လက်ပံလကျေးရွာအားလေချောင်းတိုက်ခိုက်မှုပြုလုပ်ခဲ့သောကြောင့်အပြစ်မဲ့ပြည်သူ2ဦးအသက်ဆုံးရှုံးခဲ့ရပြီးထိခိုက်ဒဏ်ရာရရှိသူများလည်းရှိခဲ့ပါတယ်။တော်လည်းတပ်ဖွဲ့များထိန်းချုပ်စုမိုးထားသည့်နေမြင့်များတွင်ပြည်သူကိုပြစ်မှတ်ထားသောလေကြောင်းတိုက်ခိုက်မှုများကိုအကြမ်းဖက်စစ်ကောင်စီမှတစားထက်တစားပေါ်ပေါ်ထင်ထင်ကျူးလွန်လာတယ်လို့ဆိုပါရယ်ခင်ဗျာဆလဘီရေးမြို့စကခ16တပ်မှတက်ကြွကြီးအပါအဝင်6ဦးလက်နက်နှင့်တကွအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်မတ်လ14ရက်နေ့တွင်မွန်ပြည်နယ်ရေးမြို့စကခ16တပ်မှမိခင်တရင်မှတာဝန်ထမ်းဆောင်နေသောတက်ကြွကြီးတို့အပါအဝင်တပ်သား5ဦးပေါင်း6ဦးရေးဘလူးတရင်ထံတွင်တက်ကြွကြီးကင်ဆောင်ထားသော MA3 လက်နက်တစ်လက်ကြီးပေါင်း2ပေါက်ကြီး60နှင့်အတူလာရောက်အလင်းဝင်ခဲ့ကြောင်းရေးဘလူးမှသတင်းထုတ်ပြန်ထားပါသည်တပ်သားစောပြည့်ဟိန်တပ်သားဝေရန်ထွတ်တပ်သားခွန်အေးနိုင်စိုးတပ်သားကျော်တက်ဦးနှင့်တပ်သားဝေမင်းပိုင်တို့အလင်းဝင်ခဲ့ကြပြီးတက်ကြက်ကြီးကိုစုလိုင်ထေးအားစုငွေကျပ်330ချီးမြှင့်ပေးအပ်ခဲ့တယ်လို့ဖော်ပြထားပါတယ်။မွန်ပြည်နယ်ထဲတွင်တာဝန်ထမ်းဆောင်နေသောရဲနှင့်စကခအပေါင်းအပါများရေဘလူးတက်ရင်နှင့်အတူမိဘပြည်သူများလိုလားသောဒီမိုကရေစီနိုင်ငံတော်အသစ်တစ်ရပ်ကိုထူထောင်နိုင်ရန်အတွက်လာရောက်ပူးပေါင်းကြရန်ဖိတ်ခေါ်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီရေးသတင်းအနေဖြင့်နေပြည်တော်ပြည်သူ့ကာကွယ်ရေးတပ်မတော်တပ်မှူးငယ်တင်နန်းစင်ပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ14ရက်နေ့တွင်နေပြည်တော်ပြည်သူ့ကာကွယ်ရေးတပ်မတော် NPD PDFE ပထမအကြိမ်တပ်မှူးငယ်တင်နန်းစင်ပွဲအခမ်းအနားကိုကျင်းပပြုလုပ်ခဲ့ကြောင်း KPV သတင်းဌာနမှဖော်ပြထားပါသည်။အလဲပိုင်းတိုင်းစစ်ဌာနချုပ်ဗျူဟာအမှတ်79လက်အောက်ရှိအမှတ်804 901 922 903တပ်ရင်းတို့ကရဲဘော်89ဦးကိုနှစ်လကြာစစ်တင်နန်းပို့ချခဲ့ပြီးတပ်မှူးငယ်တင်နန်းစင်ရဲဘော်များသည်နေပြည်တော် PDFE စစ်ခွင်နယ်မြေများတွင်တပ်မှူးစိတ်တာဝန်ထမ်းဆောင်ကတိုက်ပွဲဝင်ကြမည့်ရဲဘော်များဖြစ်တယ်လို့သိရပါတယ်။မဟာမိတ်အဖွဲ့အစည်းတွေရဲ့တင်နန်းနှီးပြတွေကိုအကူအညီတောင်းပြီးတော့မှဒီတင်နန်းကိုပြုလုပ်ခဲ့ခြင်းဖြစ်ပါတယ်။အခုကာလမှာစစ်ပုံစစ်နှီးသဏ္ဍာန်ကြကြနဲ့တပ်ကိုပြင်ဆင်ဖို့လိုအပ်လာပြီဖြစ်တဲ့အတွက်ဒီလိုတင်နန်းတွေကိုပြုလုပ်ရခြင်းဖြစ်တယ်ဟုတင်နန်းမှူးရဲဘော်နေသမိုင်းကပြောဆိုထားပါတယ်။အဆိုပါတင်နန်းစင်ပွဲတွင် NUG ကာကွယ်ရေးဝန်ကြီးဌာနကပေးပို့သည့်တဝင်းလွှာကိုဖတ်ကြားခြင်းနေပြည်တော် PDF စစ်ဦးစီးချုပ်ဒုစစ်ဦးစီးချုပ်ယူဟာဆက်ခွန်တာဝန်ရှိသူနှင့် Karenni Free Burma Ranger ၏ဒုတာဝန်ခံတို့ကအမှားစကားပြောကြားခဲ့ပြီးမဟာမိတ်တပ်ဖွဲ့အသီးသီးကပေးပို့သည့်တဝင်းလွှာများအားဖတ်ကြားခဲ့တယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်နဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကို လွေဦးမွန်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်ဗျာရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါပထမအဆုံးတင်ပြပေးမယ့်သတင်းကတော့နိုင်ငံခြားဝန်ကြီးတော်စမအောင်နဲ့လူ့သမားဒုဝန်ကြီးဦးကျော်နေတို့ထိုင်းနိုင်ငံရှိမြန်မာရွှေ့ပြောင်းလူ့သမားဖွဲ့စည်းများနဲ့တွေ့ဆုံပြီးလူ့သမားရေးခက်ခဲများပြန်လည်ဆွေးနွေးတဲ့တဲ့ရင်ပဲဖြစ်ပါတယ်။မလ23ရက်နေ့မှာမြို့သားညီညွတ်အစိုးရနိုင်ငံခြားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်စမအောင်လူ့သမားဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နေနဲ့တာဝန်ရှိသူများမှထိုင်းရမြန်မာပြည်သူများရဲ့လက်တလုံးကြုံတွေ့နေရတဲ့အခက်အခဲအကျတဲ့များအားတိုင်းရိုက်ချာနာပြီးအပြန်အလှန်တွေ့ဆုံဆွေးနွေးပွဲတစ်ရက်ကိုအွန်လိုင်းဖြင့်ကျင်းပခဲ့ပါတယ်။တွေ့ဆုံဆွေးနွေးပွဲမှာလူ့သမားရေးရန်ကိစ္စရများနဲ့ပတ်သက်ပြီး work permit တက်တန်းတိုးခြင်းကိစ္စတွေစစ်ကောင်စီလက်အောက်ခံမြန်မာတန်ယုံဤပါဝင်ပတ်သက်မှုမရှိစေပဲထိုင်းဘက်ချမ်းမသာလုံထုံးလုံနေအတိုင်းဆောင်ရွက်ပေးရေးထိုင်းနိုင်ငံအတွင်းနေရာအနှံ့အကြောင်းမျိုးမျိုးပြား၍စီမံချက်ဖြင့်မြန်မာရွှေ့ပြောင်းလူ့သမားများအားဖန်ဆီးခြင်းစစ်မှုရန်ဥပဒေကြောင့်ထွက်ပြေးတန်းရှောင်လာသူများကိုနေဆက်တစ်ချောက်ဖန်ဆီး၍စစ်ကောင်စီထံသို့ပြန်လည်အပ်နိုင်သည့်ကိစ္စရများမြန်မာရွှေ့ပြောင်းလူ့သမားများ၏တာသမီများပညာသင်ကြားနိုင်ရေးကိစ္စရများစတဲ့လက်တလုံးကြုံတွေ့နေရတဲ့အကျက်တဲများဖြည့်ရှင်းနိုင်မဲ့နည်းလမ်းများကိုတရားသူများမှပြန်လည်ချံပြုတ်ညှိနှိုင်းဆွေးနွေးခဲ့ကြရတယ်လို့သတင်းရရှိပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ကနေဒါလွှတ်တော်မှနဲ့တမရယုံပြောခွင့်ရတို့တော်ရန်တိုမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံတဲ့သတင်းပဲဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးကနေဒါလွှတ်တော်မိတ်ဆွေများဖွဲ့ Parliamentary Friends of a Democratic Burma PFODB ရဲ့ပူတွဲဥက္ကဋ္ဌလည်းဖြစ်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ Shadow Minister ကနေဒါ Conservative Party ရဲ့လွှတ်တော်အမတ် Garnet Genius နဲ့မြို့သားညီညွတ်အစိုးရသမ္မတရုံပြောရေးဆိုခွင့်ရှိသူဦးကျော်စိုးတို့ဟာကနေဒါနိုင်ငံ Toronto မြို့မှာမြန်မာကနေဒါအတိုင်းဝိုင်းနဲ့မလ17ရက်နေ့ကတွေ့ဆုံခဲ့တယ်လို့သတင်းရရှိပါတယ်။တွေ့ဆုံပွဲအတွင်းပြောခွင့်ရဦးကျော်စိုးကမြန်မာနိုင်ငံရှိအကူအညီလိုအပ်နေသူများအတွက်လူသားစာနာမှုဆိုင်ရာတက်ကဲအကူအညီများသူတို့ဖြင့်စစ်ပေးရှောင်များအတွက်အကူအညီများတုံးမြင့်ပေးအရန်တိုက်တွန်းပြောဆိုခဲ့တဲ့အပြင်မြို့သားညီညွတ်အစိုးရကိုတရားဝင်အစိုးရဖြစ်ကနေဒါအစိုးရကတိမတ်ပြူရေးဆက်လက်တိုက်တွန်းလှုံ့ဆော်ပေးကြရန်လည်းပန်ကြားခဲ့တယ်လို့သိရပါဗျ။ကနေဒါမှာရောက်နေတဲ့မြန်မာနိုင်ငံကူးလက်မှတ်ကိုင်းဆောင်ထားသူမြန်မာနိုင်ငံသားများထဲမှချက်တဲတွေ့နေသူများကိုအကူအညီပေးရန်လည်းတိုက်တွန်းပြောဆိုခဲ့ပြီးကနေဒါလွှတ်တော်အမတ်မှလည်းမြန်မာကနေဒါတိုင်ဝမ်နဲ့ရင်းနှီးစွာပြန်လည်ဆွေးနွေးခဲ့ကြတယ်လို့သိရှိရပါဗျရှင်။ဆလပီရမုံငွေမလွန်လောက်ကျောင်းရဲ့မြမလူဦးရေတန်းကျောင်းအတွက် WFP ရဲ့စာနေခါအကူအညီရဆိုင်တော်မယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါောင်းမယ်။ရမုံငွေမလွန်လောက်တော့တာကြောင့်မြမလူဦးရေတန်းကျောင်းအတွက် WFP ရဲ့စာနေခါအကူအညီရဆိုင်တော်မယ်လို့ကုလသမဂ္ဂကမ္ဘာစာနေခါအစီအစဉ် WFP ကမလ14ရက်မှာတည်ပြီးကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ထုတ်ပြန်ချက်အရရမုံငွေလိုအပ်ချက်အလွန်ကြီးမားမှုကြောင့်ဧပြီလမှစတင်ပြီးမြမလူဦးရေ10သိန်းကျော်အတွက်အသက်ကယ်ဆေးရေးစာနေခါအကူအညီများစတင်ရဆိုင်ရတော့မယ်လို့အသိပေးဆိုပါရစေ။ရမုံငွေသိမရရှိပါက WFP အနေနဲ့ထိခိုက်လွယ်မှုအမြင့်မားဆုံးဖြစ်ကြတဲ့တက်ငါးနှစ်အောက်ကလေးများ၊ကိုဝင်ဆောင်မိခင်များ၊နိုတိုင်မိခင်များနဲ့မတန်ဆွမ်းသူများပါဝင်သောလူဦးရေ3000ခွဲခန့်ကိုသာကူညီထောက်ပံ့ပေးသွားနိုင်တော့မှာဖြစ်ကြောင်းဖော်ပြထားပါရစေ။ဒါအပြင်ယခုနှစ်တွင်မြန်မာပြည်သူပြည်သားများအတွက်အသက်ကယ်ဆေးရေးခါထောက်ပံ့များဆက်လက်ပေးအပ်သွားနိုင်ရန်အမေရိကန်ဒေါ်လာတန်60ရေးတကြီးလိုအပ်လျက်ရှိကြောင်းကုလသမဂ္ဂကမ္ဘာစာနယ်ခါအစီအစဉ် WFP ကဆိုထားပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့အာနာရှင်ဘီလာရုသမရရဲ့ရာဇဝတ်ကောင်စီအုပ်စုကိုကုညီထောက်ပံ့နေမှုအားရှုံချပြီးဒီမိုကရေစီတက်တိုက်ပွဲဝင်နေတဲ့ဘီလာရုပြည်သူတွေနဲ့တသားရရတီကြောင်းထုတ်ပြန်တဲ့သတင်းဖြစ်ပါတယ်။အာနာရှင်ဘီလာရုသမရအလက်ဇန်ဒါလူကာရှင်ကိုရဲ့ရာဇဝတ်ကောင်စီအုပ်စုကိုကုညီထောက်ပံ့နေတာတွေကိုရှုံချပြီးနိုင်ငံတကာတိုင်ဝမ်အနေနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်ရုန်းကန်နေကြတဲ့ပြည်သူတွေကိုကူညီပေးရာဇဝတ်ကောင်စီအုပ်စုအားထုတ်ဖော်ဆောင်နေတဲ့အတူရာရွေးကောက်ပွဲမှန်သမျှကိုညှင်းပယ်ဆန့်ကျင်မှုတိုက်တွန်းကဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြတဲ့ဘီလာရုစ်ပြည်သူတွေနဲ့လည်းတသားတည်းရည်တည်ကြောင်း Defend Myanmar Democracy မှထုတ်ပြန်ပါတယ်။ဘီလာရုစ်တွင်မြောင်းလိုင်းကသမရလက်ဇန်နာလူကာရှင်ကိုက၎င်းစီအုပ်စုရဲ့တရားမဝင်ရွေးကောက်ပွဲသို့ရွေးကောက်ပွဲစောင့်ကြည့်သူများလှုပ်ပေးရန်ဖိတ်ကြားခဲ့မှုကိုလူကာရှင်ကိုကလက်ခံခဲ့တယ်လို့ဖော်ပြထားပါတယ်။လူကာရှင်ကိုသည်ဒီမိုကရေစီကိုထောက်ခံသူမဟုတ်ဘဲ1994ခုနှစ်တွင်ရွေးကောက်ခံပြီးကတည်းကနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့များရဲ့လေလာတွေ့ရှိချက်အရဘီလာရုစ်နိုင်ငံတွင်ကျင်းပသည့်မိသည့်ရွေးကောက်ပွဲမှလွတ်လပ်ပြီးတရားမျှတမှုမရှိကြောင်းတွေ့ရှိခဲ့တယ်လို့သိရပါတယ်။2020ခုနှစ်ဘီလာရုစ်အထွေထွေရွေးကောက်ပွဲတွင်တိုက်ခံပါတီကမဲ60ရာခိုင်နှုန်းအနိုင်ရထားကြောင်းထုတ်ပြန်ပြီးနောက်အဓိကတိုက်ခံကောင်းဆောင်များဖမ်းဆီးခံရခြင်းထွက်ပြေးရခြင်းတို့ကိုရင်ဆိုင်ခဲ့ရကတနိုင်ငံလုံးဆန္ဒပြမှုများဖြစ်ပွားခဲ့တယ်လို့နိုင်ငံတကာအတိုင်းအဝိုင်းမှလည်းရှုံချခဲ့တယ်လို့ဖော်ပြထားပါတယ်။2025ခုနှစ်ဘီလာရုစ်နိုင်ငံအထွေထွေရွေးကောက်ပွဲရလဒ်များအရ လူကာရှင်ကိုကထောက်ခံမဲ89ရာခိုင်နှုန်းရရှိခဲ့တယ်လို့ကြေညာခဲ့ပြီးနောက်သူရောင်ရလက်ကွန်ချင်းပယ်သည့်ဆန္ဒပြပွဲများကြဲကြဲလန်းလန်းဖြစ်ပေါ်ခဲ့ပြီးနောက်တိုင်းနိုင်ငံများကလည်းလူကာရှင်ကိုအစိုးရကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တယ်လို့သိရပါတယ်။ Defend မြန်မာဒီမိုကရေစီရဲ့ပြောရေးဆိုခွင့်ရှိသူနော့အောင်ကဂျမစီယိုဆွေရဲ့ရေကောက်ပွဲလို့ရတဲ့အကြောင်းရင်းကသူတို့ရဲ့တရားမဝင်အာဏာတင်းသိမ်းမှုကြိုးပမ်းခဲ့တာကိုတရားဝင်မှုရအောင်အားထုတ်မှုတရက်တာဖြစ်တယ်လို့ကျွန်တော်တို့အနေနဲ့နိုင်ငံတကာတိုင်ဝမ်ကိုပြောချင်ပါတယ်လို့ပြောဆိုထားပါတယ်။လူကာရှင်ကိုရဲ့ကိုယ်စားလှယ်တွေမြန်မာနိုင်ငံလာပြီးရေကောက်ပွဲစောင့်ကြည့်မယ်ဆိုတာဟာတရားမဝင်ရေကောက်ပွဲတစ်ခုမှာအာဏာရှင်တစုကရာဇဝတ်ကောင်စီယိုစုကိုထောက်ခံကူညီပေးခြင်းတရားမဝင်တဲ့အာဏာကိုစုပ်ကိုင်ထားဖို့ကြံစည်နေကြတဲ့အာဏာရှင်တွေချင်းချင်းပြန်လည်ဖိမနှိပ်ချခြင်းပဲဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။နောက်ဆုံးသတင်းကတော့နိုင်ငံတော်ဝန်အချက်မဆိုးစုကြောင့်မျိုးသမီး125ဦးနဲ့မျိုးသား149ဦးစုစုပေါင်း294ဦးသေဆုံးခဲ့ပြီးမကွေတိုင်းမှာ59ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်တဲ့သတင်းဖြစ်ပါတယ်။နိုင်ငံချင်းသားများကုညီဆောင်ရှောက်ရေးတဲ့မှကောက်ယူထားတဲ့အချက်လက်တွေအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှမလ14ရက်နေ့ထိနိုင်ငံတော်ဝန်မှာအချက်မဆိုးစုကြောင့်မျိုးသမီး125ဦးနဲ့မျိုးသား149ဦးစုစုပေါင်း294ဦးသေဆုံးခဲ့သည်ကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးဆိုပါရင်တွက်တွင်မကွေတိုင်းမှာ59ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်တယ်လို့ဆိုပါတယ်။ဆိုပါ294ဦးတွင်သေဆုံးရသည့်အကြောင်းရင်းတွေဖြင့်184ဦးမှာစေုပ်စု၏လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပါတယ်။ဒါ့အပြင်ဆိုပါကာလာတွင်နိုင်ငံတော်ဝန်မှာစက်မစေုပ်စုကအမျိုးသမီး12ဦးနဲ့အမျိုးသား42ဦးစုစုပေါင်း53ဦးကိုနွေဦးတော်လင်းနဲ့ဆက်ဆက်ပြီးဖမ်းဆီးခဲ့ပြီးရန်ကုန်တိုင်းမှာ73ဦးဖြင့်အများဆုံးဖမ်းဆီးခံခဲ့ရတယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယို UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးတော်လည်ရေးကဗျာအစီအစဉ်အနေနဲ့ရာဇီရေးသားထားတဲ့မလက်ပြန်ရွေးကြသူတွေဆိုတဲ့ကဗျာကိုနေဦးလင်းအိမ်မှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မလက်ပြန်ရွေးကြသူတွေမလက်ပြန်ကြောင်းပြောကြတဲ့အခါသူတို့မျက်လုံးတွေတစ်ခဏမိမ့်မိသွားကြတယ်။ကကြီးတုံးပါတယ်နှစ်ပါးကပြစ်စခါကျန်တဘာကလည်းအရင်တပြပြဆိုတော့မတရားနေရတာကသူတို့တော့လည်းတကယ်ရစ်ဆက်ဆက်မျိုးဆက်ဆက်ဆက်အသက်တွေရှင်တွန်းခွင့်ရတဲ့တခါတည်းချက် February တမနမှာမုန်တက်မှုနဲ့ချင်းတွေလူသားဆင်စစ်တွေမျိုးတွေတည်ရန်ဒီဇလန်မှာပဲလူမဟုတ်သူတွေရဲ့ဇနီးောမှာလူသားတွေရန်ပြောက်နေတယ်ကဘာသားတွေတော့ဆောင်းအောင်အရာရာဟာအမှတ်တရားဒီမိမှဖြစ်တည်တာရဲ့တို့ရောက်ပါအသက်မဲ့နေတဲ့ကားနဲ့ကိုရင်းမိခင်မှနာနာကြီးကြီးရှင်အနေချက်အနေချက်ခက်ကလည်းပြက်ပြီဆိုတွေးရင်တော့ဒီတိုင်းပဲဆက်ရဲ့ရည်နဲ့တောက်ခောက်နေတဲ့ရေးစင်ပုံသားရဲ့ပါပဲမချီတင်ရင်ဘူးကြီးတယ်နေရည်တွေပေါ်ပက်တဲ့တယ်နှလုံးသားရှိနေကြတယ်တစ်ဖက်ကကဲဖက်ကတည်းကတင်ဆိုရင်ရောပါယူမယ်သူတို့ကတော့အနာကိုပြီးလူလိုလူလိုဆက်ဆံနေတာပဲလူလိုလူလိုတန်ဖိုးထားတဲ့အတွက်တတိကူရဲ့ဖြစ်ချက်မလက်ပြန်အောင်ပြုလုပ်နေတယ်ရောလည်းပြန်နေတယ်ဆိုက်ခဲ့တဲ့မြတ်ကြီးပေးတဲ့အခါဘောခံစားချက်လူသားစင်စစ်ရဲ့တိုက်ပွဲတွေအမှောင်ဖုံးနေတဲ့တိဒီနေ့မှာတို့သာအရှင်ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဆိုစေမြတ်ပြန်မှာပြန်လာတယ်ဘယ်နေ့ညဖို့စီဒီလိုကြီးကျော်တဲ့ညတော့ရင်းချင်းချင်းရေးရေးဒီကလေးကိုရေးဆက်ပြီးတော့ဘရာဇီဖြစ်ပါတယ
်ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးမြန်မာနေဦးခရိုနီကယ်မတ်73မြင်တွင်ချင်းပြည်နယ်ကိုအိန္ဒိယမျိုးစိုရန်ပြည်နယ်ထဲပေါင်းတင်ကြောင်းပြောဆိုချက်နဲ့ကဘောကြိုက်ဝမ်ပြန်တောင်းယူတင်ကြောင်းဆွေးနွေးချက်အပေါ်စစ်ကောင်စီတုတ်ပြန်တဲ့အကြောင်းဆောင်ပါကိုပို့ပို့မှဖက်ချန်းတင်ဆက်ပေးမှာဖြစ်ပါရဲ့ရှင်
ပ ီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တဦးကချင်းပြည်နယ်အနေနဲ့လူမျိုးဘာသာစကားယဉ်ကျေးမှုတွေတူညီတဲ့မီဇိုရန်ပြည်နယ်ရဲ့လာရောက်ပေါင်းစည်းတဲ့ကြောင့်၎င်းရဲ့အမြင်ကိုလူသိရှင်ကြားထုတ်ပေါ်ပြောဆိုလိုက်ပါတယ်။အဆိုပါပြောဆိုမှုပြီးရန်နေငယ်အတာမှာမနီပူပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တဦးကလည်းကဘော်တိုင်ဝမ်လို့ခေါ်ဆိုတဲ့တမူးမျိုးနယ်တွေကနေမြေဒေသကိုအိန္ဒိယနိုင်ငံဘက်ကလွတ်လပ်ရေးရပြီးကာလမှလက်ဆောင်ပေးခဲ့တာဖြစ်လို့ပြန်လည်ရယူတာဖြစ်စေသို့မဟုတ်အတိတ်မှာရှိခဲ့တဲ့အငှားချတဲ့ငွေကြေးကိုနှစ်စဉ်ပေးဆောင်ဖို့တောင်းယူတင်ကြောင်းပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်နဲ့အပေါ်မူတည်ပြီးစစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးတာဝန်လဲယူထားသူဗိုလ်ချုပ်စောမင်းထွန်းကအိန္ဒိယကနိုင်ငံရေးသမားအချို့အနေနဲ့မိမိတို့လူပသားကြည့်ပြီးအိန္ဒိယနဲ့မြန်မာနိုင်ငံဆက်ဆံရေးကိုပြက်ပြားမလုပ်သင့်ဘူးလို့ပြောဆိုလိုက်ပါတယ်။တုတ်ပြန်ပြောဆိုချက်မှာအိန္ဒိယအနေနဲ့မြန်မာနိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိထားပြီးအခုလိုပြောဆိုချက်ဟာအိန္ဒိယအစိုးရရဲ့သဘောထားမဟုတ်ဘူးလို့လည်းဆိုလိုချင်တာဖြစ်တဲ့သဘောဖြစ်ပါတယ်။အိန္ဒိယနိုင်ငံအစိုးရအနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိနေတာဖြစ်ပြီးစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အင်အားစုအမျိုးသားညီညွတ်ရေးအစိုးရမြန်မာအတိုက်ခံအဖွဲ့အစည်းတွေနဲ့တရားဝင်ထိတွေ့ဆက်ဆံတာမျိုးမရှိတာတွေ့ရမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီအနေနဲ့ဒေသတွင်အင်အားကြီးနိုင်ငံလဲဖြစ်တယ်လို့စီးပွားရေးနဲ့စီးရေးအရာကမ္ဘာအင်အားကြီးနိုင်ငံတွေထဲပါဝင်တဲ့အိန္ဒိယအစိုးရနဲ့ဆက်ဆံရေးကောင်းမွန်စေဖို့ကြိုးစားနေတယ်လို့တရုတ်နိုင်ငံနဲ့လည်းကြားဖြတ်နှိမ်နှင်းရေးပူးပေါင်းဆောင်ရွက်ပြီးအိန္ဒိယနိုင်ငံနဲ့ပတ်သက်တဲ့နှစ်နိုင်ငံနယ်စပ်ဒေသကလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေလှုံ့ဆော်နေတာတွေ့ရမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံပြည်내နှစ်ခုကလွှတ်တော်ကိုယ်စားလှယ်တွေရဲ့လက်တလောပြောဆိုချက်ကမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုမလေးစားရရောက်တဲ့ဆိုတဲ့အဓိပ္ပာယ်ကောက်ယူမှုမျိုးစစ်ကောင်စီဘက်ကသဘောထားပြီးအိန္ဒိယအစိုးရအနေနဲ့၎င်းတို့ရဲ့ပြည်내လွှတ်တော်ကိုယ်စားလှယ်တွေကိုထိန်းထိန်းတိမ်တိမ်ပြောဆိုဖို့တိုက်တွန်းတာမျိုးလုံဆောင်ဖို့တန်တမာရေးရကြိုးစားတာမျိုးတွေလည်းရှိကောင်းရှိလာနိုင်ပါတယ်။အခုလိုပြောဆိုမှုမျိုးပေါ်ထွက်လာတဲ့အကြောင်းရင်းခံတွေကမြန်မာနိုင်ငံတဲကနှစ်ကြာရှည်လာတဲ့လက်နက်ကိုင်ပြည်ပခတွေကြောင့်အင်းနီချင်းနိုင်ငံနဲ့ခိုးလုံလာကြတဲ့စစ်ဘေးရှောင်တွေရဲ့အရေးကိစ္စမီဇိုရန်ပြည်နယ်တဲကလူမျိုးစုတွေနဲ့မြန်မာနိုင်ငံချင်းပြည်နယ်ကဆိုမီလူမျိုးစုတွေရဲ့တူညီတဲ့ယဉ်ကျေးမှုဘာသာစကားစတဲ့အချက်တွေဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီအနေနဲ့တတိမူရမယ့်အချက်ကအချုပ်ကြအာဏာထိပါစေတဲ့ပြောဆိုမှုဆိုတာထက်မြန်မာနိုင်ငံရဲ့ပြည်ထောင်စုစုစည်းခိုင်မာမှုရဲ့ပြစ်ဆုံးပန်တဲ့အနာဂတ်ဟာမရေရာမတေချာမှုတွေရှိနေပြီဆိုတဲ့အချက်ကိုသတိပြုသင့်တာဖြစ်ပါတယ်။ကိုပိုင်ပြထန်းတွင်ကိုပိုင်အုပ်ချုပ်ခွင့်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအီမန်ချက်တွေကိုကြောင်းခံပြီးဆယ်စုနှစ်ပေါင်းများစွာရှေ့ကြာနေတဲ့ပြည်တွင်းစစ်ကိုကောင်းမွန်စွာအပြေရှားဖြေရှင်းနိုင်ခြင်းမရှိရင်လူမျိုးဘာသာစကားယဉ်ကျေးမှုတူညီတဲ့အိန္ဒိချင်းနိုင်ငံရဲ့ပြည်내ဘက်ပူးပေါင်းပါဝင်ခြင်းကလူလူတွေအတွက်အကောင်းဆုံးဖြစ်မယ်ဆိုတဲ့အမြင်ယူဆမှုတွေအကောင်လာတာဖြစ်ပါတယ်။ဒီနေ့ဖို့နောက်ထပ်အသတင်းအကြောင်းအရာတစ်ခုကအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးကအထွေထွေထိုးစစ်တရက်ကိုတနိုင်ငံလုံးတိုင်းတာနဲ့ဆင်နွှဲပြီးစီအနာသိမ့်မှုကိုအဆုံးသတ်မယ်လို့ကာကွယ်ဝင်ကြီးဌာနကကျင်းပတဲ့တက်မှုတင်နှံရဲ့တင်နှံစင်ပွဲသူဝင်လာမှာဖော်ပြခဲ့ပါတယ်။အခုလိုပြောဆိုမှုကိုအဓိပ္ပာယ်ဖွင့်ဆိုတဲ့အခါတိုင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့အတူပြည်သူ့ကာကွယ်တပ်ဖွဲ့အားလုံးတပြိုင်နက်တည်းစစ်ကောင်စီကိုစစ်စင်ရေးလုပ်တော့မယ်ဆိုတဲ့သဘောတရောက်ပြီးဘယ်အချိန်ဘယ်လိုလှုပ်ဆောင်မလဲဆိုတဲ့နောက်ဆက်တွဲမိခွန်းတွေလည်းပေါ်ထွက်လာစီတာဖြစ်ပါတယ်။ NUG နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရင်းကြားပူးပေါင်းပြီးသူစစ်စင်ရဲဖို့ဆွေးနွေးသဘောတူညီမှုရရှိထားပြီလား NUG လောက်ကမဟုတ်တဲ့ data အလိုက်ဖွဲ့စည်းထားကြတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေနဲ့ဘယ်လိုပူးပေါင်းလှုပ်ရှားကြမလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချုပ်ကတရုတ်နိုင်ငံရဲ့ကျောင်းဝင်ညှိနှိုင်းမှုနဲ့မကြသေးခင်လပိုင်းတွေကမှစစ်ကောင်စီနဲ့အပြည့်အစုံသဘောတူညီခဲ့တာတချို့အဖွဲ့ကလက်ရှိဆွေးနွေးနေတဲ့အခြေအနေတွေကတနိုင်ငံလုံးသူစစ်စင်ရဲမှုနဲ့ရှင်းအောင်ညီညွတ်ပါမလားဆိုတဲ့မေးခွန်းတွေစင်စားစရာတွေရှိလာနေတာလည်းဖြစ်ပါတယ်။တချို့သောဗက္ကရီအခြေအနေတွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနေမြေထိမ့်ချုပ်မှုအုပ်ချုပ်မှုနဲ့အခွန်အောက်ဆိုင်ရာကိစ္စတွေပေါ်အကျိုးစီးပွားထိတိုက်တွန်းမှုတွေပေါ်ပေါက်ပြီးလက်နက်ကိုင်တိုက်ပွဲဖြစ်ကူပြောင်းရောက်ရှိမသောဆွေးနွေးနေကြရတဲ့အဖြစ်တွေလည်းရှိနေတာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးရဲ့ပြောဆိုချက်ကတိုက်ပွဲခေါ်သံလာသို့မဟုတ်စီယုံရေးအရာပြောဆိုမှုတတ်တတ်ပဲလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရှိနိုင်သေးတဲ့အနေအထားလည်းဖြစ်ပါတယ်ရှင်။
ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ကြောက်စုရေးသားကြီးကြောက်စုဆိုင်းလုံနဲ့ဆုံးကီတို့တီးဆိုထားကြတဲ့အိမ်ဆိုတဲ့တော်လန်ရီတီးချင်းဖြစ်ပါတယ်ရှင်
နေတဲ့အိမ်ပြန်မရောက်နိုင်သေးတဲ့အိမ်အိမ်ငိုသိလွမ်းနေ
မိသားစုနဲ့ကြည်နူခဲ့ရသောအိမ်ပျော်ရွှင်ခဲ့ရသောအိမ်အိမ်ပြန်ခြင်းမိတဲ့
And I'm alone Nga say pure mitazu ne away ma No need Me enya Thought ne ro pyan la me Amitaji
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့သတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်